ဟုတ်ကဲ့ထုခုဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့အရေးပြားမှာဖြစ်တဲ့ခူးသင်းဆွဲတာသမင်ဖြူဖြစ်တာလို့တချို့ပြောတဲ့ယောဂါကမြန်မာနိုင်ငံမှာဖြစ်တာများလား
မြန်မာနိုင်ငံမှာဖြစ်တာများတယ်လို့ပြောလို့ရတယ်ဘာဖြစ်လို့လဲဆိုတော့ဒီလူတရားမှာတဦးကနေနှုံးလုံးကြားလောက်ဖြစ်တယ်ပေါ့နော်ပြင်းများတဲ့အရေးကြီးယောဂါတွေမှာလည်းဒီသင်ယောဂါအပါပါတယ
်ဟုတ်ကဲ့ဆရာဒီယောဂါနဲ့ပတ်သက်ပြီးတော့အဓိကအရေးအကြီးဆုံးအချက်ဆိုရင်ဘာကိုထောက်ပြကြလဲ
အဓိကအရေးအကြီးဆုံးအချက်တွေမှာသူကတကယ်ယောဂါတွေနဲ့မတူတဲ့ဥစ္စာတစ်ချက်ရှိတယ်ဗျကျွန်တော်တို့မြန်မာလူမျိုးတွေကအသားညိုတဲ့လူမျိုးကြီးများတဲ့အခါကျတော့အဲဒီညိုနေတဲ့နေရာမှာအသားအရောင်မတူဘဲနဲ့ကွက်နေတဲ့အခါကျတော့တော်တော်ဒုက္ခရောက်တယ်ကြည့်ရလည်းမကောင်းဘူးအဲဒီမှာလူမျိုးကြီးကဒုက္ခရောက်တာဒီခဏခဏတွေ့ရတယ်ဒီကိစ္စသမင်မျိုးကြောင့်အလုံးထွက်လိုက်ရတဲ့လူတွေအလုံးပြုတ်သွားလူတွေ၊ဂျင်းအောင်ကွဲသွားတဲ့လူတွေ၊အဲ့ဒီလူရဲ့ကလေးတွေကိုကျောင်းမှာကလေးရဲ့တငယ်ချင်းတွေအမေတွေကအဲ့ကလေးနဲ့အတူမစောဘူးလို့အဲ့လိုမျိုးခွဲကြတာတွေမျိုးစုံတွေ့ရတယ်။နောက်တစ်ခါဖြစ်နေတဲ့လူကိုယ်တိုင်လည်းစိတ်ပြည့်စုံမှုရမ်းများတာကိုတွေ့ရတယ်။တချို့ဆိုရင်တငိုတည်ရင်နဲ့ကိုခြေကမ်းမှာတချို့ဆိုရင်လည်းပုံမှန်အလုပ်ကိုမလုပ်နိုင်တော့အောင်ပဲစိတ်ပြည့်စုံမှုရမ်းများနေရတွေ့ရတယ်။အဲ့ဒါတွေကတကယ်တကယ်တော့ဒီယောဂါကဘာမှမဆိုင်ဘူးလေ။ကူးဆက်တာလည်းမဟုတ်ဘူးကြည့်လို့မကောင်းတာပဲရှိတာတကယ်တကယ်တော့ဒီလောက်မဖြစ်သင့်ဘူးအဲ့တော့ဒီယောဂအကြောင်းနားလေတဲ့အခါကျရင်ဒီလိုဝေဒနာရှင်တွေကိုပို့ပြီးဖိမနိုင်တယ်အဲ့မကောင်းတဲ့လူကြီးအကျိုးဆက်တွေရောသွားမယ်လို့အနည်းနဲ့များမျှော်လင့်ပါတယ်
ဟုတ်ကဲ့ဒီယောဂကကူးဆက်တာမဟုတ်ဘူးဆိုတာကိုနားလည်နိုင်ဖို့ ਨੇ ဘယ်လိုမျိုးဒီယောဂဘာကြောင့်ပေါ့နော်ဖြစ်ရတယ်ဆိုတာလေးကိုရှင်းပြပေးပါလား
လူရဲ့ပသားရည်လိုပဲခေါ်ရည်ပြားပဲခေါ်အယောင်ရှိတယ်အဲ့အယောင်တက်ကမလင်နင်လို့ခေါ်တဲ့ရည်ပြားယောင်ချေတက်ပေါ့အဲ့ရည်ပြားယောင်ချေတက်ကိုထုတ်ပြီးတဲ့ဆယ်လေးတွေကအကြောင်းတစ်ခုခုကြောင့်စီသွားရင်ဒါမှမဟုတ်ဗီဇချုပ်ရင်းမှုကြောင့်လည်းတော့ကိုယ်ခန္ဓာရောဂါကုကံမှုစနစ်ကရန်သူတို့မှားပြီးတော့ရောင်ချေဆဲလေးတွေကိုတိုင်ခတ်လိုက်ပြီးတော့ဖျက်ဆီးမိလို့ပဲလည်းကောင်းတခြားကိုယ်ခန္ဓာရောဂါတစ်ခုခုပေါ့ဥပမာဗေဘင်းမှာအသားလိုက်အပြည့်ကြီးတယ်ဆိုတဲ့ရောဂါတွေကြောင့်မလို့ဟော်မုန်းဓာတ်တွေပြောင်းလဲပြီးတော့ရောင်ချေဆဲတွေသေသွားပြီးတော့လည်းကောင်းရောင်ချေတက်ကိုမထုတ်ပြီးနိုင်တဲ့အခါမှာအရေးကြီးမှာအရောင်ကမပေါ်လာတော့ဖြူဆက်လေးတွေဖြစ်လာတဲ့ဖြူကွက်တွေဖြစ်လာတယ
်ဟုတ်ကဲ့ဒီယောဂကဘလို့လူတွေမှာရောဖြစ်တာများတာမျိုးရှိတယ်လေ
ဒီကိူသင်းတမင်ဖြူကလေလူတိုင်းလူဖြစ်နိုင်တယ်ဒါပေမဲ့ဖြစ်တဲ့လူရဲ့တဝက်ကြော်ကြော်လောက်ကအသက်20အောက်မှာစပြီးတော့ဖြစ်လို့ရှိတယ်နော်ရိုးရိုးအရာလိုက်တာလေငါးပုံတစ်ပုံလောက်မှာရှိတယ်
ဟုတ်ကဲ့ဒီယောဂကကာကွယ်နိုင်တဲ့အနေအထားရောရှိလား
တခုတလုံးနဲ့ရှင်းရှင်းပြောရရင်တော့ဖြူသင်းမပြအောင်ကာကွယ်လို့တော့မရဘူးကာကွယ်လို့မရဘူးဆိုပေမဲ့ဥမာခုနပြောသလိုဒီမျိုးရိုးမှာပြုစင်းရှိတဲ့လူတွေဆိုရင်တော့ကိုယ်ခန္ဓာမှာနည်းနည်းအယောင်ပြော့တာမျိုးပေါ်လာတယ်နည်းနည်းသတိထားမိရဆိုရင်တော့မင်းများတက်ကြောင်းတဲ့လူနဲ့အရင်ပြပြီးတော့ကာကွယ်တာတို့စီးလိမ့်တာတို့ပါလို့နဲ့အရင်ကြိုပြီးတော့လုပ်လို့ရတာပေါ့နောက်တစ်ခါခုနပြောတဲ့ private အခြေယောဂရှိတဲ့လူတွေဆိုရင်လည်းအဖြစ်အပျက်လေးတွေပေါ်လာရင်ခီူစင်းမှာတွဲဖြစ်နိုင်တဲ့အတွေ့အကြုံစောစောစီးအောင်မုန်းဆရာအောင်နဲ့ယူရဆရာအောင်တွဲပြီးကုသတာမျိုးလုပ်လို့ရပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီဆော့ဆော့သိနေအောင်ဆရာခုနပြောတဲ့ဒီအဖြူဇက်လေးတွေပေါ်လာတာအပြင်တခြားရောစောင့်ကြည့်တဲ့လက္ခဏာတွေရှိလား
ဒီလူကခန္ဓာကိုယ်ဘယ်လိုနေရာမျိုးမျိုးဖြစ်နိုင်လဲဒါနဲ့အထူးသဖြင့်ညနာတို့နှာခမ်းတဝိုင်းတို့လက်မောင်းတို့လက်ခွာတို့ခြေထောက်တို့လင်းအင်္ဂါတို့နေရာမျိုးတွေမှာအများဆုံးဖြစ်တယ်ဗျအဲဘယ်လိုစဖြစ်တာလဲဆိုရင်ဖြစ်ပေါ်ပုံကတော့တူးနဲ့တူးမတူးတချို့လေးဆိုရင်အဖြူဆက်လေးတွေပေါ်လာတယ်တချို့လူတွေမှာဆိုရင်နှုတ်နှဲ့အောင်အဖြူခွက်လေးတွေဖြူဆုဆုအရောင်တွေပေါ်လာတယ်အသားညိုတဲ့လူတွေမှာဆိုပို့ပြီးတော့သိတာလေစပေါ်လာတဲ့အချိန်ကနေပြီးတော့သူကရက်ပိုင်းလပိုင်းအတွင်းမှာဖြည်းဖြည်းနဲ့ပို့သိတာလာပြီးဒီကုလုံးဆုဆုပြူသွားတဲ့အထိလည်းဖြစ်နိုင်တယ်တချို့ကြတော့လည်းဒီအဖြူခွက်တစ်ခွက်နှစ်ခွက်လောက်ပဲပေါ်ပြီးနှစ်နှစ်ချီလားနှစ်ချီပြီးတော့ဒီတိုင်းပဲရှိနေတတ်ပြန်တယ်နော်ကလေးတွေမှာကြတော့လည်းဖြစ်တတ်သေးတယ်တချို့ဆိုလန်သားလောက်နဲ့တော့ဖြစ်တာလေးတွေရှိတယ်ဒါနဲ့ကလေးတွေမှာဆိုရင်တော့မျက်နှာဆိုရင်မျက်နှာလမောင်းဆိုရင်လမောင်းတက်တက်တခြားနေရာမပြောင်းမင်းနဲ့ခြေတော့ဆိုရင်လည်းခြေတော့စပြီးတော့အပိုင်းလိုက်ပြီးဖြစ်တာမျိုးလည်းရှိတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီလက္ခဏာတွေပေါ်လာပြီဆိုလို့ရှိရင်အမြဲဆုံးကုသမှုခံရတဲ့နေရာမှာကုသမှုအနေထားကဘယ်လိုရှိလဲ
ယောဂအတိန်နဲ့ဒီဖြစ်တဲ့လူပေါ်မှာမူတည်ပြီးတော့တူးနဲ့တူကုသမှုကအနည်းနဲ့များကွာခြားနိုင်တယ်တချို့ကျတော့လုံးဝပျောက်သွားတာလည်းရှိသလိုနည်းနည်းပဲပျောက်တဲ့လူလည်းရှိတယ်တချို့ကျတော့ကုနေပေမဲ့လည်းဆက်ပြီးတော့ဖြူနေတဲ့လူလည်းရှိတယ်ဒါပေမဲ့ဒီစား view တစ်စိုက်ခဏတစ်စိုက်ကုသမယ်ဆိုရင်တော့လူများစုကတော့လေအနည်းနဲ့များတိုးတက်မှုရှိပါတယ်ပြီးရင်လည်းကုရင်လည်းတစ်ပတ်နှစ်ပတ်နဲ့တော့မရဘူးနှင်းနှင်းချီပြီးတည်းကြီးကုဖို့လိုတယ်ဗျအဲ့တော့ပထမဆုံးကတော့ဖြူစင်းကနေလောင်ရတယ်ယောဂပွားလေကာကွယ်မှုမရှိတဲ့အခါမှာရေပြားကင်ဆာဖြစ်နိုင်ကြတယ်တဖြည်းဖြည်းနဲ့ပိုများလာဒါကြောင့်မို့လို့နေအောင်ကြီးကကာကွယ်ပေးဖို့အရန်ကြီးကြည့်တယ်နေအောင်ကြီးကာကွယ်တဲ့ဓာတ်ပေါ့နော် SPF 30နဲ့အထက်လေကာခရင်လေးလိုရှင်းနေအနည်းလိမ့်ဖို့လိုတယ် နောက်တစ်ခါနေကူတဲ့အချိန်ပြင်ထွက်တာကိုလည်းတန်းနိုင်သမျှရှောင်တင်တယ်နောက်ထိခိုက်ဒဏ်ရာရရင်လည်းအရည်ရားရောင်းချက်ဆေးလေးတွေအလိုလိုတည်ကုန်ပြီးတော့ပို့ပြီးတော့ဖြူရတဲ့အတွက်ထိခိုက်ဒဏ်ရာရမှုကိုလည်းရှောင်တင်တယ်နောက်ထပ်ကုသမှုအနေနဲ့ကတော့ရောင်းချက်တက်ကိုပြန်ထွက်စေတဲ့မယ်လနိုဆိုင်းလိင်ဆေးအနေနဲ့လည်းရတယ်တောက်ဆေးအနေနဲ့လည်းရတယ်အဲ့ဒါနဲ့အဓိကထားပြီးကျွန်တော်တို့ကုသကြတယ်တခါစတီရိုက်လို့ခေါ်တဲ့ကော်တီဆုံလိင်ဆေးတောက်ဆေးလေးတွေကိုလည်းသုံးသပ်တယ်နောက်မယ်လနိုဆိုင်းဆိုတဲ့ဆေးကိုတောက်ပြီးတော့ကဲလွန်ရောင်ကြီးတစ်မျိုးလီကြောင်းနဲ့ဆက်ရှိတယ်အဲဒီဆက်နဲ့ပြရတဲ့ပူပါဆိုတဲ့ကုသမှုလည်းရှိတယ်အခုနောက်ပိုင်းဘဝကြီးမှလည်းအခုရနေပါပြီ examiner ဆိုတဲ့ laser set တစ်မျိုးပေါ့အဲဒီအဖြူကွက်လေးတွေကို laser set နဲ့ပေါ့တစ်ပတ်တစ်ခါသို့မဟုတ်တစ်ပတ်နှစ်ချိန်လောက် laser ပြည့်ရတယ်ပြင်းရဲ့အရောင်တက်လေးတွေပြန်ထွက်လာအောင်ဆော့ပြီးတာပေါ့နောက်ဆုံးအနေနဲ့တော့အသားကောင်းကနေပြီးတော့ရောင်ချဲဆဲလေးတွေကိုချီယူတန့်စင်ပြီးတော့အဲအဖြူကွက်နေရာမှာကောက်ဆိုင်တလို့ပြန်ဆိုင်တဲ့နီလန်လေးရှိတယ
်ဟုတ်ကဲ့ချီယူတဲ့ယောဂနဲ့ပတ်သက်ပြီးတော့တခြားအရေးကြီးတဲ့ချက်ကော
တော်များများမေးတာလीအစားတော့ရှောင်ဖို့လိုသလားဆိုပြီးတော့အစားတော့ကြောင့်ဖြစ်တာမဟုတ်လို့အစားရှောင်ဖို့လိုပါဘူးနောက်တချို့ဒီမှာလောက်ကြတာများတာလीကျိမ့်မှန်ရွက်တွေကိုကြိတ်ပြီးထောင်းပြီးတော့အရေးညစ်တယ်တို့မဟုတ်လည်းနေဆုပ်ပြီးတော့အဲအကွက်တွေကိုလိမ့်တတ်ကြတယ်အဲတော့ရွက်ဆိုတာစီးတွေပါတယ်မတန့်ရှင်းမှုတွေရှိတယ်အဲ့ဒါတွေကဖြူခွက်ကိုလောင်ပြီးတော့ယောဂပူဆူးနေတတ်တယ်။နောက်ဒီတဲ့ပူအရေးကြီးတာအခုလောလောဆယ်အပြင်မှာကုကြတဲ့အထက်မှာအာဆင်နစ်ပါတဲ့ဆီးလုံးနေနဲ့ကုတာတွေတော်တော်ခက်စားတာ။အဲ့အာဆင်နစ်ကဒီတဲ့ဆူချိုးနေနဲ့အသားယုံနေတယ်။အဲ့တော့အဖြူခွက်ကညူလာတဲ့အခါကျတော့ယောဂရှင်ကအဲ့ဒါကိုကြိုက်တယ်။ဒါမျိုးကြာလာရင်အဲ့အာဆင်နစ်တွေကကိုယ်ခန္ဓာတွေကမထွက်တော့ဘူး။ဖြစ်ပေါင်းများစွာကြာတဲ့အခါမှာအာဆင်နစ်အစိမ့်တင်ပြီးတော့ရေသားမှာအတ္တမာမှုတွေဖြစ်တာတွေ၊ရေသားကင်ဆာဖြစ်တာတွေ၊အာယုံကြောယောဂဖြစ်တာတွေနောက်ပိုင်းကျရင်တွေ့ကြုံရနိုင်တယ်။ဒါကြောင့်အာဆင်နစ်ကိုတော့လုံးဝရှောင်ရင်တဲ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကျေးဇူး